ကိုဗစ်ကာလကန့်သတ်ချက်တွေရှိနေဆဲဖြစ်တာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးမှာအကြီးကျယ်ထိခိုက်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။မြန်မာနဲ့တရုတ်နိုင်ငံကြားအကြီးကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ဂိတ်ကိုပြန်ဖွင့်ပေးထားပေမဲ့ကန့်သတ်ချက်တွေရှိနေဆဲဖြစ်တာကြောင့်ကုန်စည်စီးဆင်းမှုတွေကြန့်ကြာမှုတွေနဲ့ညှိနှိုင်းဆုံးရှုံးမှုတွေရှိနေတယ်လို့ကုန်သည်တွေကပြောပါရယ်။နယ်စပ်ဖြတ်ကျော်တဲ့ကုန်ကားတွေကိုသက်ဆိုင်ရာနိုင်ငံကယင်မောင်းတွေနဲ့သာဝင်ရောက်ခွင့်ပြုထားတာကြောင့်တရုတ်နိုင်ငံဘက်ကကုန်စည်တင်ပို့ရမှာအစားထိုးယင်မောင်းရဖို့သတင်းတစ်ပတ်လောက်အထိကြာမြင့်ပြီးညှိနှိုင်းဆုံးရှုံးမှုတွေကြုံနေရတယ်လို့မူဆယ်မြို့ရွှေနဂါးကုန်စည်တိုင်းကဦးကျော်စေရကပြောပါရယ
်။တရုတ်ထဲကိုဝင်မဲ့ကျေကောင်မှန်ဝင်းပေါက်အရောက်ဆိုရင်အနည်းဆုံးအမ6,000-8,000လောက်ကတည်းကလည်းအဲ့ဒီတော့လည်းရှိတော့ကောင်းကားကားဆိုတော့ငကူပြီးရတဲ့ပေါင်သေးတဲ့20ပေါ့နော်20လောက်ပြီးရတယ်ငကူတို့ရန်ကုန်တို့ရင်10သိန်းလောက်ရတဲ့အခါဆိုအခုတို့သိန်း20လောက်ပြီးရတယ်အဲ့လိုအပိုင်းတွေတော့ရှိကြတော့လူသားကားတွေကအကုန်တက်လာတော့လူသားကားလူသားတွေကလည်းအထက်ထဲမှာဝင်လို့မရတော့လူသားကားတွေကဈေးအကုန်တက်ကုန်တာပေါ့သုံးရှောင်းမှုကတော့ကျွန်တော်တို့ထင်တော့ကတော့ဂျာဂိုင်းလုံး60လောက်တော့ရှိမယ်ဂျာဂိုင်းလုံး60ဆိုတော့ကျွန်တော်တို့ငကူတလောက်ကိုကားအစီး100ထွက်နိုင်တဲ့ကိတ်ဒီဆိုရင်တော့အခုဆိုရင်ကောင်းအစီ40လောက်30 40အဲ့လောက်ပဲထွက်နိုင်တော့တယ်ပေါ့လုံသားကျွမ်းကျင်လုံသားမရှိရဲ့အပိုင်းရယ်ကောင်းကတန်သားကဈေးမြင့်တဲ့အပိုင်းရယ်လုံသားခေါ်လို့မရတဲ့အပိုင်းတွေအဲ့လိုကြီးပေါကုန်တာပေါ့
တရုတ်နိုင်ငံကနေစတင်ပြန့်နှံ့လာတဲ့ကက်ယောဂါကိုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့မူဆယ်ကုန်သွယ်ရေးဂိတ်ကို February 23ရက်နေ့မှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့လည်းကန့်သတ်ချက်တွေရှိနေစေဖြစ်နေတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာကြန့်ကြာမှုတွေကြုံနေရပြီးကုန်သွယ်မှုတွေဟာလည်းတိတိတတ်တာကျဆင်းနေတယ်လို့မူဆယ်နန့်ခမ်းနယ်စပ်ကုန်သွယ်ရေးကုန်သည်များအတင်းတွက်ဖက်အတွင်းမှုဦးဆိုင်ထွန်းကိုကိုကပြောပါရယ
်တကယ်တကယ်ပြောရင်တော့ကုန်သွယ်မှုကတော့တဝက်တော့ကျတယ်ကတောင်ရှိလူတွေကသုံးပုံတစ်ပုံကုန်သွယ်မှုကျတယ်ဆိုတော့မှန်တော့တကယ်ကုန်သွယ်မှုကပုံမှန်ကုန်သွယ်မှုတဲ့အများကြီးကျတယ်ည
မူဆယ်နယ်စပ်ကုန်သွယ်မှုပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံကုသရေးဝန်ကြီးဝန်ကြီးဌာနရဲ့တရားဝင်ကိန်းဂဏန်းတွေအရ2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000နီးပါးရှိပါတယ်ရှင်ကျမအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်